ဒီနေ့ကရန်ကုန်မြို့မှာဘုံပေါက်ကွဲမှုသုံးခုဖြစ်ပွားတဲ့အတွက်ဆက်တူတဲ့မင်းနဲ့တေဆုံးကြည့်တဲ့နောက်မှာထိုင်းလူမျိုးတွေအနေနဲ့မြန်မာနိုင်ငံကိုခရီးမထွက်ကြဘူးထိုင်းဝန်ကြီးချုပ်ကသတိပေးလိုက်ပါတယ်တကယ်လို့မြန်မာနိုင်ငံကိုသွားတဲ့တိုင်အောင်ထိုင်းတွေအနေနဲ့တိုက်ခိုက်မှုတွေပေါ်ပေါက်နိုင်ွယ်ရှိတဲ့နေရာတွေကိုရှောင်ရှားတင်တယ်လို့ထိုင်းဝန်ကြီးချုပ်ကသတင်းလာနေ ထိုင်းလူမျိုးတရားနှစ်ဆယ်ခန့်ကိုပြန်လည်ခေါ်ယူဖို့ရန်အတွက်တနင်္ဂနွေနေ့ကထိုင်းနိုင်ငံကစစ်ဖက်ပူးဆောင်ရေးလေယာဉ်ကြီးတစ်စင်းကိုမြန်မာနိုင်ငံကိုဆေးလွှတ်ခဲ့ပါတယ်။ဘုံနံကြောင့်လူတရားချောက်ဆယ်ကျော်ဒဏ်ရာရရှိခဲ့ပါတယ်။မြန်မာနိုင်ငံစစ်အစိုးရကဒီပောက်ခွဲမှုတွေအတွက်ဒေသခံတိုင်းရင်းသားတပုံးအဖွဲ့အစည်းသုံးခုကိုပြစ်တင်ပေမဲ့အဲ့ဒီအဖွဲ့အစည်းတ